အာယက်စ်အစ္စလမ်စစ်သွေးကျောက်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်ငါးဦးတဲ့ကတူကိုခြေရကန်ထောက်လှမ်းပြီးဆီးရီးယားအနောက်မြောက်ပိုင်းမှာအဝေးထိန်း drone နဲ့တုတ်တန်လိုက်တယ်လို့အမေရိကန်ကအကြေညာပါတယ်။တေဆုံသူဟာ IS အဖွဲ့နဲ့ကမ္ဘာတစ်လွှားကသူတို့နဲ့လက်တွဲဆောင်ရွက်နေသူတွေကြားအဓိကဆက်သွယ်ဆောင်ရွက်သူတဦးဖြစ်တဲ့ဆီးရီးယားအခြေစိုက် Meher El Agheil ဖြစ်ပြီးစစ်သွေးကျောက်အဖွဲ့ရဲ့ကိုယ့်ရဲ့ချိတ်ဆက်မှုတွေအားကောင်းအောင်အပြင်းထန်ကြိုးပမ်းနေသူလို့ American စစ်တပ်ရဲ့အလဲပိုင်းဒေသကုကရေးဌာနကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆီးရီးယားမှာသူ့ကိုအသေးရမိတာဟာအဓိကအကျန်းဖက်သမားတယောက်ကိုဖယ်ရှားလိုက်တာဖြစ်ပြီး IS အဖွဲ့ရဲ့တိုက်ခိုက်မှုစီစဉ်မှုတွေအရင်းမြစ်တွေအပြင်ဒေတာရင်းတိုက်ခိုက်နှိုင်စွမ်းကိုပါကျော်ပါစေတဲ့အတွက်ဒါဟာစွမ်းအားကြီးမားတဲ့သတင်းစကားပါတာမျိုးဖြစ်တယ်လို့အင်ကာနစ်ထုတ်ပြန်တဲ့အကြေညာချက်မှာသမ္မတဂျိုးဘတ်တင်ကချီးကျူးပါတယ်။ဆီးရီးယားနိုင်ငံအလက်ပိုပြည်နယ်ဂျန်ဒါရစ်မြို့မှာတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ El Agheil ရဲ့အနီးကနေထိုင်သူတဦးလည်းအပြင်းထန်ဒဏ်ရာရတယ်လို့အမေရိကန်ကသတင်းထုတ်ပြန်ပါတယ်။သူဟာမော်တော်ဆိုင်ကယ်နဲ့သွားချိန်မစ္စရယ်တုံးထိမှန်တာဖြစ်ကြောင်းဗြိတိန်ခြေဆိုင်စီးရဲလူခွင့်ရောင်ကြည့်ဖွဲ့ကပြောပါတယ်။ကနူးတုံးသက်ချက်တွေရဲ့ဒီတိုက်ခိုက်မှုအတွင်းအရသာထိခိုက်မှုတစ်စုံတစ်ရာမတွေ့ရဘူးလို့အမေရိကန်စစ်တပ်ကပြောပါတယ်။